ဟုတ်ကဲ့ပါ။ American အစိုးရကိုယ်စားလှယ်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုနိုင်ငံရေးအဖွဲ့အစည်းတွေဒါမှမဟုတ်လူမှုကူညီရေးအဖွဲ့တွေစီးပွားရေးပညာရှင်တွေကလည်းစိတ်ဝင်စားစောင့်ကြည့်နေတာတွေ့ရပါတယ်။အခုလိုကမ္ဘာအင်အားကြီးနိုင်ငံဖြစ်တဲ့ American ကမြန်မာနိုင်ငံကိုအနီးကပ်ထိတွေ့ဆက်ဆံလာတဲ့အတွက်ပြည်ရင်းမှာရင်ဆိုင်နေရတဲ့အခက်အခဲအကျက်တဲတွေကိုကျော်လွှားနိုင်ဖို့လမ်းစဖြစ်လာပြီလားလို့လူမှုရေးလုပ်ငန်းလုပ်ကိုင်နေသူတွေကမြင်ကြပါတယ်။အဲ့ဒီမှာ American ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့လက်ထောက်နိုင်ငံသားရေးဝန်ကြီး Mr. Campbell နဲ့ Washington DC မှာကိုယ်တိုင်တွေ့ဆုံခဲ့တဲ့ပြည်တွင်းလူမှုကူညီရေး NGO အဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာခင်စောဝင်းကတော့
တကယ်လို့များနိုင်ငံရေးအဖြစ်ကူရခဲ့မယ်ဆိုလို့ရှိရင်ကျွန်တော်ဒီမှာရင်ဆိုင်ရအခက်အခဲတွေပြည်လဲသွားနိုင်မယ်လမ်းစများပြောင်းလို့ရမှာဆိုပြောတာပါ။ကျွန်တော် Mr. Campbell နဲ့တွေ့ပါတယ်။ဆက်တော့ဘယ်လိုပြောလဲဆိုတဲ့အခါကျတော့ဒီ American မူဝါဒဘလောက်ပဲပြောင်းနေပြောင်းနေတဲ့အဓိကကတော့မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်နေတာကတော့မြန်မာလူမျိုးတွေပဲတဲ့ဆိုတော့အဲ့ဒါကျတော့သဘောကျပါတယ်ဆိုတော့ American မူဝါဒကသူတို့ပြောင်းလာမယ်ခုနပြောတဲ့ရည်ရွယ်ချက်ကိုအတတ်နိုင်ဆုံးဖြစ်မြောက်အောင်သူတို့လုပ်ပေးလိမ့်မယ်ဆိုကျွန်တော်မျှော်လင့်တယ်လေထင်လဲထင်ပါတယ်ပေါ့ဒါပေမဲ့လောက်ရမှာကတော့ခုပြည်တွင်းမှာလောက်ရမှာပဲပေါ့အနည်း20ကျော်ရုပ်စာကဒီနေ့ပြပြောမယ်ဆိုလို့ရှိရင်ကြန့်ကြခဲ့တယ်ပေါ့အခုလို့ပြည်လိုက်မှုလမ်းစာတစ်ခုဖြစ်တဲ့တပည့်တင့်နေတဲ့နိုင်ငံရေးပြောင်းလဲမှုတစ်ခုပါလေချောချမောနဲ့ပို့ပြီးတော့ဖြစ်လာနိုင်မလားဆိုပြီးတော့ကျွန်တော်ပြောတာ
ပါ RFA နဲ့တွေ့ဆုံမေးမြန်းခဲ့မှာဒေါက်တာခေစောဝင်းပြောသွားတာပါ American အစိုးရရဲ့မူဝါဒအစ်စ်မှာမြန်မာနိုင်ငံအတွက်စီးပွားရေးပြုပြင်ပြောင်းလဲရေးကိစ္စလည်းပါဝင်ပါတယ်ပြီးခဲ့တဲ့ဇူလိုင်လတုန်းကဒေတာရင်းလုံခြုံရေးဆိုင်ရာ ARF အစည်းအဝေးကိုတက်ရောက်လာတဲ့ American နိုင်ငံသားရေးဝန်ကြီး Clinton ကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောသွားတဲ့စကားလေးရှိပါတယ်။အဲဒါကစစ်အစိုးရကဒေါအောင်ဆန်းစုကြည်ကိုချွင်းချက်မရှိလွှတ်ပေးမယ်ဆိုရင် American အစိုးရအနေနဲ့စီးပွားရေးအရယင်းနှိမ့်ငံမှုတွေကိုစဉ်းစားလာမှာဖြစ်တယ်လို့ပြောသွားပါတယ်။ဒီတော့ American ဘက်ကစီးပွားရေးပြုပြင်ပြောင်းလဲရေးဆိုင်ရာအကူအညီကမ်းလှမ်းချက်မျိုးနဲ့စစ်အစိုးရကိုချီးကပ်ဖို့ရှိတဲ့အပိုင်းမှာစီးပွားရေးပညာရှင်တွေရဲ့အမြင်ကိုသိရအောင်အငိမ့်စားပေါမောခဦးမော်တန်းကိုကျွန်မဆက်သွယ်မေးမြန်းကြည့်ပါတယ်
။အဲ့ဒီဥစ္စာနည်းနည်းတော့ဆန်းနေတယ်ဆန်းနေတယ်ဆိုတာမြန်မာပြည်မှာလည်းပဲဟိုမှာ2030ကျရင်ရွေးကောက်ပွဲလုပ်မယ်လို့ပြောတယ်မလားဆိုတော့ဥမာအပြင်ဟိုလက်ရှိတိုင်းပြည်ကိုအုပ်ချုပ်နေတဲ့ပုဂ္ဂိုလ်နဲ့သူသွင်းနေပြီးတော့စီးပွားရေးရှင်တွေပါလုပ်မယ်ရွေးကောက်ပွဲဖြစ်ပြီးလို့ကဲဒီလူတွေပဲဆက်ရှိတယ်ဆိုတော့တမျိုးပေါ့လေဒီလူပဲဆက်မရှိဘဲနဲ့နောက်အဖွဲ့ပြောင်းသွားလို့ရှိရင်ဟဲ့လားဆက်ကူးမှာကာလမှာအခုနဲ့စာချုပ်တာတော့မဟုတ်ဘူးလေသဘောတူညီချက်သဘောမျိုးလုပ်တဲ့ပုဂ္ဂိုလ်ကယာယီသဘောမျိုးလို့ဖြစ်နေတော့အဲ့ဒါကျွန်တော်စိတ်ထဲမှာနည်းနည်းတမျိုးဖန်ကားနေပြီလို့
ဟုတ်ကဲ့ဆရာအဲ့ဒီမှာလေဒီအခုလက်ရှိ American အစိုးရကနေပြီးတော့ Smart Power ဆိုပြီးတော့ဗောနော်တန်တမာရေးချိကပ်တဲ့ပုံစံမျိုးတခါဟိုစီးပွားရေးပြုပြင်ပြောင်းလဲရေးဆိုင်ရာအချက်တွေမှာဟိုကူညီပါဝင်ဖို့ဆိုတဲ့ကမ်းလှမ်းချက်မျိုးဆိုပြီးတော့ဗောနော်ဒီလိမ္မာပါနဲ့တဲ့နီးပြူဟာနဲ့ဆိုပြီးတော့အာဏာရှင်နိုင်ငံတွေပေါ်ပေါ့လေသူတို့မူဝါဒတစ်တီချမှတ်ပြီးတော့ကျင့်သုံးလာတာတွေ့ရပါတယ်အဲ့ဒီအပိုင်းမှာဗောလေမြန်မာနိုင်ငံကိုအခုလိုမျိုးဒီ Smart Power ပုံစံမျိုးဟိုချိကပ်လာတဲ့အပိုင်းကိုရောဆရာရဲ့အမြင်ဘယ်လိုရှိပါလဲရှင်
smart power ပါညာစပြပြင်ဟိုအားရရစ်တုံးတာတော့ဒီလိုပဲဟိုခစ်ပြောင်းလာတဲ့ခါခစ်ပြောင်းလာတဲ့ခါဟိုတပွဲတက်လာတဲ့ခါဟိုအားရအစ်တမျိုးပြောလိုက်အဒီဥစ္စာတော့လူသမိုင်းမှာအဲ့လိုပဲဟိုအားရတွေကတော့အစ်တွန်းတွန်းသွားတာပဲဟိုကျွန်တော်တို့ပညာရဲ့နယ်ပယ်မှာလည်းအဲ့လိုပဲဟိုအားရတွေကတော့တွန်းတွန်းလာတာပဲသို့တော်လည်းပဲအမြင့်သာတာအပြင်ကတော့ဘာမှသိမထူးဘောလေသိမထူးဆိုတော့ဒါကတော့ထားပါတော့ဒီပိုင်းကတော့လည်းဒီ smart power ပဲခေါ်ခေါ်ပါပဲခေါ်ခေါ်ပေါ့လေစီးပွားရေးပြုပြင်ပြောင်းလဲမှုဆိုရဲအခုတခုအဆိုပြုမယ်ဆိုရင်ဒီအဆိုပြုရလားအစီအမံဒီကိုကျွန်တော်စီမံတခုပြုတ်ထုတ်တိုင်းပြုတ်ထုတ်တိုင်းပေါ့လေကြိုတင်ပြီးတော့ယူဆချက်အစမ်းဖြင်းပေါ့စမ်းဖြင်းပြီးလုပ်ကြစီတယ်အဲ့တော့အခုဒီစီးပွားရေးပြုပြင်ပြောင်းလဲမှုတွေအစီအစဉ်တရားဆွဲမယ်ဆိုတော့ဒီအစီအစဉ်တရားအနေနဲ့ခြေခံကြတဲ့ဟိုအစမ်းဖြင်းအနေနဲ့လည်းပဲဘယ်လိုဟဲ့လားတိုင်းပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့အရှိဒီ2030ရွေးကောက်ပွဲလည်းလုပ်နေမယ်လို့ပြောတယ်အခုကဈာကာလလည်းဆက်ကူးမှကူကာလဖြစ်နေတယ်ဖြစ်နေတယ်ဆိုတော့တကယ်ရည်ဒီလိုအစီအစဉ်တစ်ခုလုပ်လိုက်လို့ချင်းဒီစီစဉ်ရဲ့အခြေခံယူဆချက်အနေနဲ့အားပေါ်မှာအခြေခံမှာလည်းဘယ်လိုအဆန်းဖြစ်နေပွားမှာလဲဒီအဖွဲ့ပဲဆက်ပြီးသွားမှာလားသို့မဟုတ်ဟဲ့လားဟိုရွေးကောက်ပွဲလုပ်ပြီးတော့အဖွဲ့ပဲပြောင်းသွားမှာလားပြောင်းသွားရင်ရောပြောင်းသွားတဲ့အဖွဲ့ကအခုမူလကကြိုတင်ပြီးစီစဉ်ထားတဲ့ဥစ္စာသဘောတူမှာလားဆက်လုပ်မှာလားပေါ့လေအမေရိကန်နဲ့လုပ်တယ်ဆိုတာကတော့ဒါကတော့တိတဲ့အတိုင်းပေါ့လေအမေရိကန်နဲ့လုပ်တယ်ဆိုတာတော့ကမ္ဘာစီးပွားရေးလောကမှာအမေရိကန်ကစီးပွားရေးအပြင်အကြီးဆုံး NGO တစ်ခုပဲလေအကြီးဆုံး NGO တစ်ခုနဲ့ဒီလိုပဲဟိုစီးပွားရေးစီမံချက်လုပ်တယ်အစီအစဉ်ပူးပေါင်းပြီးဆောင်ရွက်မယ်ကူညီပေးမယ်ဆိုတော့ဘယ်လိုပုံစံမျိုးနဲ့ပဲကူညီပေးပြီး စီးပွားရေးအဖြစ်ကတော့ဟိုပြန်လုပ်တဲ့ဥစ္စာမကောင်းကြာမရှိပါဘူ
းဟုတ်ကဲ့အဲ့ဒါအဲ့ညာမှာလေတချို့တွေက VNM နိုင်ငံနဲ့ဟိုတော်တော်လေးနှိုင်းပြီးတော့ပြင်ပြတာကြီးဆွေးနွေးတာကြီးရှိတယ် VNM ကတော့ပို့ဆိုရယ်ပေါ့လေပြည်တွင်းစစ်ဖြစ်ခဲ့တယ်ပြည်တွင်းစစ်ကနေပြီးတော့ဒီလိုသူတို့ community အစိုးရတက်တယ်အဲ့ရနေပြီးတော့မှဒါကအမေရိကန်နဲ့သူတို့အပေးယူတည်သွားပြီးတော့လွန်ခဲ့တဲ့အနည်း20 30လောက်ပေါ့လေအဲ့ရနေပြီးသူတို့ economic reform ကိုတော်တော်လေးအောင်မြင်လုပ်နိုင်ခဲ့တယ်ပေါ့လေဒီလိုပုံစံမျိုးဗမာပြည်မှာရောလုပ်နိုင်မဲ့အလားလားလေဆရာအဲ့ဒါဘယ်လိုမြင်လဲရှင်
ကျွန်လုံးထိုင်ရင်တော့စောစောလေကျွန်တော်ပြောတဲ့ခင်လေးပါပါတယ်လားအမေရိကန်ဟိုကမ္ဘာ economic power ကြီးတစ်ခုပေါ့လေ economic power ကြီးတစ်ခု ਨੇ ဒီလိုပူးပေါင်းပြီးတော့ economic power ကြီးတစ်ခုကလည်းပဲကို sponsor လုပ်ပြီးတော့ဒီလိုပဲလားတိုင်းပြည်စီးပွား economic reform တွေပါအတွက် FDI အနေနဲ့ပဲလုပ်လို့ဟလာတို့မဟုတ်ဟလာ brand နဲ့ aid နဲ့ပဲလုပ်လို့ဘယ်လိုပဲလုပ်လို့ပေါ့လေတိုင်းပြည်စီးပွားပြန်ရပြည်ပြင်ပို့တော့ကလည်းလို world economic power ကြီးတစ်ခုကပေါ်စားလုပ်ပြီးရဲ့နောက်ကကြောတောင်းနောက်ဆံပြုတ်ပြီးရဲ့ဆိုရင်ဒါကတော့ဘယ်လိုပဲလုပ်လို့မကောင်းကြာမရှိပါဘူးဟိုမကောင်းလာလည်းပဲလူမှမဖြစ်နိုင်ပါဘူးသို့တော့ကျွန်တော်ဒီချက်မှာစွဲနေတာတော့အဲ့ဒီစောစောပြောစုပါပေါ့လေဘယ်လိုအဆန်းချင်းမျိုးနဲ့သွားမှလဲပေါ့လေအစီအစဉ်ကတော့စွဲမယ်အစီအစဉ်စွဲပြီးတဲ့အခါကျရင်စီစဉ်ကမှအခြေခံအဖြစ်ယူဆထားတာအရာယူဆချက်တစ်ခုနဲ့လုပ်တယ်အဲ့ဒီယူဆချက်ကပြောင်းသွားရင်ဒုစာဆက်လုပ်လို့ရမှာလားမရဘူးလားပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီစီးပွားရေးရပြည့်ပြည့်ပြောင်းလဲဖို့ဆိုရင်ဒီအခြေခံအုတ်မြစ်အနေနဲ့ပေါ့နော်ဘာအချက်တွေကအဓိကလိုအပ်မလဲဆရာဥပမာအစိုးရရဲ့သဘောထားပေါ့လေဒီစီးပွားရေးရပြည့်ပြည့်ပြောင်းလဲမှုတွေကိုအမှန်တကယ်လုပ်လို့တဲ့သဘောထားတွေရှိလားဘလို့အချက်မျိုးတွေဟာအရေးကြီးတယ်လို့ယူဆပါတယ်ရှင
်များသောဖြင့်သုံးတဲ့ဟောရာတော့ဟို political world ပေါ့လေ political world ဆိုတာလည်းပဲတကယ်တကယ်ပြောလို့ရှိရင်တော့ဟိုတိုင်းပြည်မှာအုပ်ချုပ်နေတဲ့အစိုးရရဲ့ commitment ပေါ့အဓိကလိုရဲဆိုတာလည်းပဲဟိုတိုင်းပြည်အစိုးရအနေနဲ့ဟာတိုင်းပြည်ကိုပူဇော်ပြုတယ်တိုင်းပြည်အနေနဲ့ commitment တိုင်းပြည်ရဲ့ will ပေါ့လေတိုင်းပြည်ရဲ့ will ကလည်းပဲတကယ်ကိုပဲဒီဥစ္စာအတွက်လုပ်ချင်တယ်ဆိုတော့ဒါကတော့ကျွန်တော်ထင်တယ်အဲ့ဒီ political will ကတော့ဘာကိစ္စပဲဖြစ်ဘူးပေါ့လေအဓိကတိုင်းပြည်မှာစီးပွားရေးပြည်ပြင်ကြောင်းလဲမှုပဲအတွက်ပဲဖြစ်ဖြစ်အဲ့ဒါဟလာစီမအုပ်ချုပ်တဲ့စနစ်တစ်ခုကြောင်းလဲမှုပဲဖြစ်ဖြစ်တိုင်းပြည်မှာ culture belief ပေါ့လေအဲ့ဒါပြောင်းလဲဖို့ပဲဖြစ်ဖြစ်ဒါဖြစ်ဖြစ်ဒီ commitment ကတော့လိုပါတယ် commitment ရပြီးတဲ့အခါကျတော့အစီအစဉ်ကတော့ဟိုစီးပွားရေးပြည်ပြင်ကြောင်းလဲမှုမှာလည်းပဲဟိုဘယ်လိုပဲလုပ်လို့ပေါ့လေလမ်းအမျိုးမျိုးနဲ့တွားနိုင်တာပဲလမ်းအမျိုးမျိုးနဲ့တွားရောက်စားဒီလမ်းမှာကောင်းတယ်ဒီလမ်းမှာကောင်းတယ်အခိုက်အတန့်အဖြစ်နာပါချားတာရှိမယ်တကယ်တိုးတက်မှုအတွက်လုပ်တယ်ဆိုရင်တော့အားလုံးကအတူတူပဲကောင်းတာပါပဲဟိုအဓိကကြတဲ့ဥစ္စာကတော့ကျွန်တော်တို့ political will နဲ့စောစောကကျွန်တော်ပြောတဲ့ဒီအဆန်းဖြစ်နေနေနိုင်ကြီးရှိတဲ့တကယ်လက်တွေ့ကြတဲ့ဥစ္စာချက်မျိုးအခြေခံတော့အဲ့ဒါအင်ကန်လိုတယ်လို့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ဒါဆိုလို့ရှိရင်ဒီအမေရိကန်နိုင်ငံကစီးပွားရေးပြည်ပြင်ပြောင်းလဲရေးအပိုင်းမှာအကူအညီပေးလာမယ်ဆိုရင်ဘာတွေလုပ်ပေးသင့်တယ်လို့ထင်ပါတယ်ရှင
်တိုက်တွန်းညင်တာတော့အဲ့ဒီရှုပ်ရှားအာဏာကိုပိုင်ဆွဲထားတဲ့ပုဂ္ဂိုလ်တွေကိုသဘောပေါက်အောင်ပါလေသူတို့ကိုကွန်ဗင်းစ်ဖြစ်အောင်သူတို့ကိုပါရှိတ်လုပ်ဖို့အဲ့ဒါလိုပါတယ်သူတို့ကွန်မစ်မန့်လိုပါတယ်